ယူကရိန်းအစိုးရဌာနတွေရဲ့ကွန်ပျူတာစနစ်တွေဖျက်ဆီးအတိုက်ခိုက်ခံရတယ်လို့ Microsoft ကုမ္ပဏီကြီးကပြောပါတယ်။ဒါပေမဲ့ဌာနရေးအတွက်ကိုတော့အတိအကျမပြောပါဘူး။အင်္ဂလိပ်လို malware လို့ခေါ်တဲ့ဖျက်ဆီး software ကိုကြာတာပတိနေ့မှာစတွေ့ခဲ့တယ်လို့ Microsoft ကုမ္ပဏီကသူ့ရဲ့ blog မှာပြောထားပါတယ်။တိုက်တိုက်ဆိုင်ဆိုင်အဲ့ဒီအချိန်မှာပဲယူကရိန်းအစိုးရရဲ့ website ကို internet ဆက်မြနာပေါင်း80ကျော်ဟာလည်း internet နဲ့ပြတ်တောက်သွားခဲ့ပါတယ်။အခုလိုတိုက်ခိုက်ခံရတာကိုယူကရိန်းစိုးရရဲ့ထိတ်တန်းတာဝန်ရှိသူတူကစနေနေ့အစောပိုင်းမှာထုတ်ပေါ်ပြောကြပါတယ်။အဲ့ဒီဖြက်စီး software ဟာရုရှားထောက်လာရေးကအသုံးပြုခဲ့တဲ့ဖြက်စီး software နဲ့အလားတူဖြစ်တယ်လို့အမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးကောင်စီရဲ့ဒုတိယအတွင်းဝင်ရှာဟီဒီမက်ဒူကာရိုက်တာသတင်းဌာနကိုပြောကြပါတယ်။ယူကရိန်းစိုးရဌာနတွေကို software ရေးပင်းနေကြတဲ့ကုမ္ပဏီတွေကနေတဆင့်အဲ့ဒီဖြက်စီး software ကိုတိုက်ခိုက်သူတွေကဝင်ထည့်ပေးလိုက်တာဖြစ်ပါတယ်။တကယ်လို့အဲ့ဒီဖြက်ဆီး software ကိုထပ်လိုက်သူတွေကအသက်တွင်းလိုက်တာနဲ့ကွန်ပျူတာစနစ်တွေအလုံးလုံးလို့မရတော့ပဲရပ်သွားကြမှာပါ။အဒီလိုတိုက်ခိုက်ပုံမျိုးနဲ့ပဲ2009မှာအမေရိကန် SWAT ကိုတိုက်ခိုက်ခဲ့ပူပါတယ်။2014မှာတနိုင်ငံလုံးရွေးကောက်ပွဲ2015နဲ့2016ဆောင်းတွေမှာတရက်စစ်ပင်မတားဖြန့်ပြွေးလိုင်းတွေကိုယူကရိန်းကအတိုက်ခိုက်ခံခဲ့ရပူပါတယ်။